တိုက်ပွဲတွေဖြစ်နေရရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၅ခုလောက်မှာလက်အေကတသိန်းကျော်လောက်စပားရိတ်သိမ်းဖို့အခက်ကြုံနေရတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလက်သမားတမကဥက္ကဋ္ဌကပြောပါတယ်တိုက်ပွဲတွေကြောင့်လက်သမားတွေလဲတဲမသွားရကြပဲစပားကင်းတွေကိုဒီအတိုင်းပစ်ထားရတယ်လို့ရသေးတောင်မြို့နယ်ကြောက်တန်းကျေးရွာကလက်သမားတဦးကလည်းပြောပါတယ်တောင်သူလက်သမားတွေရဲ့အခက်အခဲတွေကိုအစိုးရဘက်ကလည်းတတ်နိုင်သလောက်ကူညီပေးနေတဲ့အကြောင်း VOA သတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်
လက်ရှိအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်နေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်၅ခုလောက်မှာလေကားသတင်းကျော်လောက်စပားရိတ်သိမ်းဖို့အခက်ကြုံနေရတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလေသမားတမကဥက္ကဋ္ဌဦးကျော်စံကပြောပါတယ်
။ဒီပြင်ကျွန်တော်တို့ဒီရခိုင်ပြည်မြောက်ပိုင်းဒီတောင်တန်းဒေသနဲ့ဆက်သက်တဲ့မြို့နယ်ရှင်းမြို့နယ်လောက်တော့ရှိတယ်ပေါ့ဟိုအကြံပြင်အဖြစ်ပေါ့နော်။အဲ့ဒီထက်မှမှကျွန်တော်တို့ဒီတောင်သူလေသမားနဲ့ပတ်သက်တဲ့ဒီမစိတ်ပြိုးနိုင်ခဲ့တဲ့ area ဟာဧကတွေရှိခဲ့တယ်စိတ်ပြောင်းနိုင်တဲ့အထက်မှာပဲအခုလက်ရှိအနေထားရပေါ့ကျွန်တော်တို့ရိတ်သိမ်းနိုင်တဲ့ဟိုအခွင့်အလမ်းမရှိဘူးပေါ့ရိတ်သိမ်းနိုင်ဖို့အခက်အခဲတော်တော်ရှိတဲ့မြို့နယ်ကတော့ကျွန်တော်၅ဧကဟို၅မြို့နယ်လောက်ရှိတယ်အဲ့ဒီမြို့နယ်မှာတော့ဧက1000 2000ကျော်လောက်ကျွန်တော်တို့စစ်တပ်ပေါ့နော်ကျွန်တော်တို့ဒီတောင်သမကရဲ့စစ်တပ်အရာကျွန်တော်တို့ဧက1000 2000ကျော်လောက်ရှိတာကိုတွေ့ရတယ်
တိုက်ပွဲဖြစ်ပေါ်နေတဲ့ဒေသကလေသမားတွေကိုတပ်မတော်ကအဲထောက်ခံအပိတ်တွေဆိုတဲ့တန်တရားနဲ့ဖန်စီစစ်ဆေးတာတွေရှိတာကြောင့်လေသမားတွေဟာလေထဲကိုမတော်ရေးကြပဲစပားစိုက်ပြိုးထားတဲ့လေကွင်းတွေကိုဒီတိုင်းပြစ်ထားကြရဲလို့သူကဆက်ပြောပါတယ်
။ဟောပွင့်ပွင့်လင်းလင်းပြောရင်ကျွန်တော်တို့ဟိုတိတ်ပွေဖြစ်တဲ့ဒေသပေါ့အဲ့ဒီဒေသတွေမှာကျွန်တော်တို့ကရိတ်ပုတ်အတွက်အနှောက်အယှက်တော်တော်ဟိုအနှောက်အယှက်ပေးတဲ့အနေအထားမျိုးကျွန်တော်တွေ့ရတယ်။ဥပမာဘာမှတိတ်ပွေတော့မရှိဘူးဒါမှမဟုတ်အဲ့ဒီတိတ်ပွေအဲ့ဒီနေကိုတွားရင်သူတို့ကဒီဟိုပေါ့ဟိုပါညာပေါ့သူတို့ကအပိတယ်ဆိုတဲ့ပုံစံမျိုးတန်တရားစိတ်နဲ့ပေါ့နော်ဖန်စီခံရတာတွေဟန်တာတွေရှိတယ်အဲ့ဒီကြောင့်ကျွန်တော်တို့အခက်အခဲရှိတယ်လို့ကျွန်တော်ပြောအောင်မှာပေါ့
ရသေးတော်မျိုးနဲ့ကြောက်တန်းချေးရွာမှာလည်းနှစ်ဖက်တိုက်ပွဲတွေမကြာခဏဆူဆူလို့ဖြစ်ပေါ်နေတာကြောင့်စပားရိုက်သိမ်းဖို့အခက်အခဲတွေနဲ့ကြုံတွေ့နေရပြီးလေက300လောက်ပြစ်ထားရတယ်လို့ကြောက်တန်းဒေသခံဦးဝေးမောင်ကပြောပါတယ
်300လောက်ရှိနေ300ရေကားလောက်ရှိနေတယ်ဟိုစစ်တွေးကြတဲ့စပားတွေကိုမရိုက်ပဲအဲ့ဒီလိုသာတိုက်ထောက်ဟိုတိုက်သွားရမယ်ဆိုလို့ရှိရင်တို့မိုးတွေစားပေါင်းမင်းဟာကလေးတွေကြည့်ရဲဒီကားဒီမှာကျောင်းစရရောအချားဖြစ်နေတဲ့ဘုံပေါ့
လက်ရှိရခိုင်ပြည်နယ်တိမ်မှာနှစ်ဖက်တိုက်ပွဲတွေဟာရခိုင်ကတဲ့ပုံမပြင်းထန်လာတာဖြစ်ပြီးတောင်သူတွေရဲ့အခက်အခဲကိုအစိုးရကလွှဲပြီးဘယ်သူမှဖြေရှင်းနိုင်မှာမဟုတ်တာကြောင့်အစိုးရအနေနဲ့တောင်သူလေသမားတွေကိုကူညီပေးစေရှင်တယ်လို့လည်းဦးကျော်ဆန်ကဆက်ပြောပါတယ
်ဒီအချိန်မှာအစိုးရကလွှဲရင်ကျွန်တော်တို့ကအာကိုဖို့အတွက်တိတ်ဟိုကျွန်တော်တို့အခွင့်အလမ်းတိတ်မရှိနိုင်ဘူးပေါ့နော်အစိုးရရဲ့ကျွန်တော်စီမံခန့်ခွဲမှုပုံမှာပဲဒီတောင်သူလေသမားတွေရဲ့အခက်အခဲကကျွန်တော်တို့ရုံထွက်နိုင်လိမ့်မယ်လို့ကျွန်တော်တင်တယ်။မျော်လင့်တယ်။ဒါပေမဲ့လို့ကျွန်တော်တို့လက်ရှိအချိန်ထိကျွန်တော်တို့ထိတ်ထိတ်တန်တန်ပေါ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတာအဖြစ်ရှာဖို့စူးစမ်းတာလေသမားတွေတဏီယာပြင်လေသမားကိုကိုစားပြုတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံတာမင်းမြန်တာတော့ကျွန်တော်တို့ကမရှိသေးဘူးခင်ဗျာ။
ရခိုင်ပြည်နယ်အစိုးရအဖွဲ့ဘက်ကတော့တောင်သူလေသမားတွေအတွက်ရှိတဲ့စပားရိတ်ဆက်တွေအကုန်လုံးကိုပေးထားပြီးသားဖြစ်တယ်လို့စိုက်ပျိုးရေးမွေးမြူရေးတစ်တော်နေတပ်တုပ်တွင်းဝန်ကြီးဦးကျော်လင်ကပြောပါတယ
်တိတ်ပွေးရှောင်တွေကလည်းတကယ်သူတို့ဘက်နဲ့သူပါပဲအဲသူတို့ဥမာအမှန်တကယ်အခက်အခဲရှိပါတယ်အခက်အခဲရှိတော့ကျွန်တော်တို့အစိုးရအဖွဲ့မှလည်းရှိတဲ့ဆက်တွေကိုဟုံးလုံးထုတ်ပြီးတော့ကျွန်တော်တို့တုံးနေရတာပေါ့လေအခုကျွန်တော်တို့တုံးတာကကျွန်တော်စစ်တွေခရိုင်မှာဆိုလို့ရှိရင်30နဲ့ရှစ်စီကျွန်တော်တို့အစိုးရကထုတ်ပေးထားပါတယ်တောင်သူတွေလက်ထက်မှာရှိပါတယ်now ကြောက်တော်မှာဆို6စီးရှိပါတယ်တောင်သူလက်ထဲမှာ now မြောက်ဦးမှာ4စီးရှိပါတယ်မင်းပြားမှာ2စီးရှိပါတယ် now ကျွန်တော်အောက်ဘက်မှာကြာလို့ရှိရင်တောင်ပိုင်းမှာကြာရင်မှန်တွဲမှာ2စီးရှိပါတယ်ဒါအပြင်ကျွန်တော်မြန်မာနိုင်ငံဆန်စပါးလုံခြုံရေးများအသင်းနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်မက်ကိုကကျွန်တော်တို့အစိုးရအဖွဲ့ကိုလှူထားတဲ့7စီးလက်တောင်သူတွေလက်ထဲမှာပဲရှိပါတယ် now ဒီနေ့ပဲအိန္ဒိယအကလှူတဲ့ရေးမင်းရှူတဲ့15စီးအဲ့တော့တမျိုးနေတဲ့ဇီးကြနဲ့ကျွန်တော်အခုလုံးခိုးပြီးတော့ပေးထားပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရမှရှိတဲ့စက်တွေအကုန်လုံးအတောင်တွေလက်ထက်မှာပဲရှိပါတယ်တကယ်ပြည်ပဝကူညီနိုင်မယ်ဆိုလို့ရှိရင်အစည်းထောင်ကြိုးလိုပါတယ်ဒါပေမဲ့ရခိုင်ပြည်နယ်မှာအစိုးရမှရှိတာအခုနကကျွန်တော်ပြောသလိုပါပဲ
ရခိုင်ပြည်နယ်အတွင်းကစပားတွေဟာတေကမှာတန်80ကနေတန်100အထိထွန်းနှုံးရှိပြီးတိုက်ပွဲတွေကြောင့်မိုးရသည်မှာစပားမစိုက်ပြိုးနိုင်တဲ့လေက300ကျော်အထိရှိတယ်လို့တောင်သူလေသမားတမကကပြောဆိုထားပါတယ်စိုက်ပျိုးထားတဲ့လေကတော်တော်များများကိုလည်းအခုရှင်တိမရိုက်သိမ်းနိုင်ကြတာဖြစ်ပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာဒေသတွင်းတိုက်ပွဲတွေကြောင့်တင်းနေရှိတဲ့ဒေသခံပြည်သူတွေဒုက္ခရောက်နေကြတာကြောင့်နှစ်ဦးနှစ်ဖက်ဆွေးနွေးပြီးတော့ငင်းချမ်းရေးကိုအကောင့်ထေဖို့ဆောင်ရွက်ပေးစီရှင်တယ်လို့အစိုးရအဖွဲ့ကပြောပါတယ်။